မြန်မာနိုင်ငံရဲ့တဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလစဉ်အမေရိကန်ဒေါ်လာတန်ပေါင်း190ရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာတဘာဝတန်ငွေထုတ်လုပ်မှုလုပ်ငန်းမှာဘယ်နိုင်ငံတွေကအထူးအရင်းအမြစ်မြုပ်နှံပြီးဝယ်ယူတာတွေရှိပါသလဲ။ဒီလုပ်ငန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုကရောဘယ်လောက်ထိရှိလာနေပါပြီလဲ။မခင်ဖြူတွေကအစူစီတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့သဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလစဉ်အမေရိကန်ဒေါ်လာတန်ပေါင်း190ရှိပြီးဒါဟာနိုင်ငံဝင်ငွေစုစုပေါင်းရဲ့40ရာခိုင်နှုန်းရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါတယ်။ရေနာသဘာဝတန်ငွေစီမံကိန်းကနေနိုင်စဉ်သဘာဝတန်ငွေကုဘပေတန်ပေါင်း900နောက်ရဲကွန်စီမံကိန်းကတော့ကုဘပေတန်325ရွှေသဘာဝတန်ငွေစီမံကိန်းကကုဘပေတန်360နဲ့ဇော်တိကစီမံကိန်းကနေကူဘာပေစံ240လောက်နေစဉ်ထုတ်ယူပြီးပြည်ပကိုရောင်းချနေတဲ့အကြောင်းလဲစွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ထားတာပါဒီလိုမြန်မာရင်းနှီးတဲ့သဘာဝတန်ငွေလုပ်ငန်းတွေမှာအရင်ကဒီပြင်သစ်တိုတယ်ကုမ္ပဏီနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကအဓိကရင်းနှီးမြှုပ်နှံကြပေမဲ့အခုအချိန်မှာတော့တခြားနိုင်ငံတွေလည်းစိတ်ဝင်စားပါဝင်လာနေတယ်လို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးတဲ့ဦးဖြစ်တဲ့ဒေါက်တာအောင်ထွန်းတက်ကပြောပါတယ
်ရင်းနှီးတော့အလုံးကြီးတဲ့ dimension တိုတယ်ရှိတယ်နောက်တစ်ခါပက်ထရိုနက်စ်အဲ့တော့ဟိုမလေးရှားနဲ့ဟိုပြင်သစ်နဲ့ဟိုတော့ဘိုင်းဟိုတိတော့တော့ဒီ channel ဒီ oil and gas ကိုရီးယားလည်းပါလာတယ်ကိုရီးယားလည်းပါလာနောက်တစ်ခါအခုအနောက်နိုင်ငံဟာလည်းကျွန်တော်တချို့ဟို offshore ဟာကြီးကိုဟို bid ဒီအောင်မြင်လို့ကြားတယ်အဲ့တော့အရင်တော့လို့ဟိုတနေငံနိုင်ငံနဲ့မဟုတ်တော့ဘင်းနဲ့အခုကတော့ဒီ oil gas sector မှာဟိုအနောက်နိုင်ငံရောအရှေ့တိုင်းနိုင်ငံတွေရောတော်တော်များပါလာစီးရုပ်လည်းပါတယ်တိတော့တော့ဟိုဒေဘူးကတော့ကြီးကျယ်ဟုတ်ကဲ့ပါရီဒါတော
့ပြည်တယ်မြန်မာသဘာဝတန်ငွေကိုအိန္ဒိချင်းထိုင်းနဲ့တရုတ်နိုင်ငံတွေကအဓိကဝယ်ယူနေတာပါတွင်းထွက်ပစ္စည်းပေါ်ကျွယ်ဝတဲ့မြန်မာနိုင်ငံအနေနဲ့စွဲရင်လိုအပ်နေတဲ့အိန္ဒိချင်းနိုင်ငံတွေရှိနေတယ်လို့ရေနံနဲ့သဘာဝတန်ငွေလုတ်ကွက်တွေကလည်းရှိနေတာကြောင့်ဒီလုပ်ငန်းမှာအလားအလာကောင်းတွေအများအပြားရှိနေတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ်ဒီလိုသဘာဝတွင်းထွက်ပစ္စည်းထုတ်ယူတဲ့လုပ်ငန်းတွေမှာမြန်မာနိုင်ငံအနေနဲ့အရင်ကထက်ပိုလင်းမြင့်တာမှုတွေပိုရှိလာတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ
်အခုပိုင်းမှာတော့သိဟိုအရင်လိုဟိုမဟုတ်တော့ဘဲနဲ့ EITI ကိုယ်ပိုင်နိုင်ငံတစ်ခုဖြစ်နေတာဟိုအဲ့ဒါတော့ဆက်တင်နေတော်တော်လေးအရင်ထက်ဆိုင်တော့တော်တော်လေးပြီးကြတာ EITI အစီအစဉ်ကိုဆရာတို့လက်ခံထားနေနေတာဖြစ်နေတယ်အဲ့ဒါတော့နိုင်ငံတွေကောင်းတော့မလို့ဒီ transparency ဘယ်လောက်ရှိတယ်ဆိုတော့ဒါသူကစံနေနဲ့ဟို national norms standards ရှိတော့ဆရာတို့ဒါကိုပါလိုက်တာနဲ့အလိုလိုပါသွားတယ်နေတာရှိတယ်ဒါလည်းတော်တော်လေးထူးခြားရဆက်တင်နေဟိုရလာတစ်ခုဖြစ်ပါတယ်အထူးသဖြင့်ဟိုကိုယ်နိုင်ငံတို့တဘာဝတောင်းကြီးအဲ့ဒီချာဦးတရားစာရပစ္စည်းရောင်းတဲ့နိုင်ငံတွေမှာ EITI ပြုဝင်ဖြစ်ဖို့ကတော်တော်အရေးကြီးအောင
်မြန်မာနိုင်ငံအနေနဲ့တရားစာတထုတ်လုပ်မှုပွင့်လင်းမြင့်တာရေးအဖွဲ့ EITI မှာပါဝင်လာခဲ့ပြီးတဲ့နောက်ပိုင်းပွင့်လင်းမြင့်တာမှုတွေပိုရှိလာတဲ့ဆိုပေမဲ့လူဝဲချက်တွေနဲ့စိန်ခေါ်မှုတွေကတော့အများကြီးရှိနေသေးပြီးဒါကိုတိုးတက်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့တက်ကြွလှူရှားသူတချို့ကလည်းထောက်ပြပြောဆိုကြပါတယ်ရွှေသဘာဝတန်ငွေလှူရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကိုဝေါအောင်ကတော့အခုလိုပြောပါတယ်
နမောစီကတော့ကျွန်တော်ဒီ VC တင်းဟာမြန်မာနိုင်ငံဆိုင်တော့တိုင်းနိုင်ငံတစ်ခုတည်းပြင်းနေတာဆိုတော့ပေါ့နော်အဲသူ့ဘလေးလိုလေကျွန်တော်ဒီကနာအစီအစီလိုက်ပေါ့နော်တခုရှင်းစီဒီမင်းကြီးတခုရှင်းပြင်လိုက်ပြင်းလေးမြင်ပါမှုတင်းရှင်းလက်တွေကိုတက်ဆိုင်ရပေါ့နော်ကျွန်တော်ဒီဒီသားဆိုင်ဒီခုတွေရဖို့အတွက်ကတော့ဆွေးရစီမှာကျွန်တော်ဒီဆွေးရစီမှာကုမ္ပဏီစီမှာရောကျွန်တော်ဒီဒီပိုပြီးကျွမ်းကျင်တဲ့ကျွန်တော်ဒီလူသားမျိုးတွေပေါ့နော်ကျွန်တော်ချွတ်နာ source တွေပေါ့ပြီးရင်ကျွန်တော်ရန်တရားတွေကအခုမှကျွန်တော်တို့ဒီအစင်သေးမဖြစ်သေးဘူးလို့ပြောလို့ရပါတယ်ခင်ဗျာ။တစ်ခါကြလေဒီဟာတွေပေါ်မှာလို့ရှင်ပြန်ရှင်နဲ့စိတ်ရှိကိုကလေမတန်ကိုကျွန်တော်တို့လူပေးတွေလို့ပြောလို့ရပါတယ်
။တယံစာတာထုတ်ယူမှုလုပ်ငန်းတွေစီမံကိန်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဓာတ်နဲ့ဆက်ဆက်နေတဲ့သက်ဆိုင်ရာဒေသခံတွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာထည့်ထည့်ဝင်ဝင်ချပြနိုင်ဖို့နဲ့အများပါဝင်ပူးပေါင်းဆောင်ရွက်ခွင့်တွေရဖို့နောက်အစိုးရအနေနဲ့ EITI စက်နှုံးတွေနဲ့အညီသတင်းအချက်လက်တွေကိုထုတ်ပြန်ပေးဖို့သက်ဆိုင်ရာစီမံကိန်းတစ်ခုချင်းစီအလိုက်ရှိတဲ့ရင်းနှီးမြှုပ်နှံမှုပမာဏနောက်ရရှိလာတဲ့အကျိုးအမြတ်တွေကိုပြည်သူလူထုတွေကြိုးခမ်းစားခွင့်ရရှိစေဖို့နဲ့ဘတ်ဂျက်သုံးစွဲမှုဆိုင်ရာကဏ္ဍတွေမှာအခုထက်ပိုပြီးတော့ပိုလင်းမြင့်တာမှုတွေရှိအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းတက်ကြွလှူရှားသူတွေကပြောဆိုနေကြပါရဲ့ရှင်